မြန်မာနိုင်ငံတွင်းမှာထုတ်ဝေနေတဲ့သတင်းမီဒီယာလုပ်ငန်းတွေရဲ့ဘဏ္ဍာရေးအစီအမံတွေနဲ့ပတ်သက်လို့အာဏာပိုင်တွေကခေါ်ယူမေးမြန်းမှုတွေလုပ်ခဲ့တဲ့အပေါ်စာနယ်ဇင်းလောကကြားမှာမကြည်မနှက်ဖြစ်နေကြပါတယ်။ဒါပေမဲ့လည်းပြည်ထောင်စုဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေဟာအစိုးရကညွှန်ကြားထားတာမျိုးမဟုတ်ဘူးလို့လည်းသမ္မတရုံးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမှောင်မောင်ကပြောပြပေးပါမယ်ရှင်။
ပြည်ရင်းမှာထုတ်ဝေနေတဲ့နေစဉ်ထုတ်သတင်းစာတွေနဲ့အပတ်စဉ်ထုတ်ဂျာနယ်ကတာဝန်ရှိတဲ့ editor တွေကိုပြည်ထောင်စုဝန်ကြီးဌာနအောက်ကသတင်းရက်တက်ဖွဲ့ကနေဒီရက်ပိုင်းတွေအတွင်းတွစ်ဆုံပြီးတော့မေးမြန်းမှုတွေလုပ်ခဲ့တာပါစင့်ခေါ်မေးမြန်းမှုတွေဟာလိုရိုးလုံးစင်ပုံစံမဟုတ်တဲ့အတွက်အရင်ဆေးဆွဲလက်ထက်တုန်းကသတင်းမီဒီယာကိုဖိနှိပ်တဲ့လိုရမျိုးတွေပြန်လုပ်သလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့မေးမြန်းခံခဲ့ရတဲ့စာနယ်ဇင်းတွေက The Voice သတင်းစာရဲ့ editor ချုပ်လည်းဖြစ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွင်းမှုချုပ်လည်းဖြစ်တဲ့ဦးကျော်မင်းဆွေကပြောပါတယ်
တနော်ဆင်ကိစ္စနဲ့ဆက်ဆက်ပြီးဦးဆန်းဆင်းနဲ့ဆက်ဆက်ပြီးဒါတွေဖြစ်လာသလားပေါ့နော်အဲ့တော့ဟိုဘာဖြစ်လို့ဒီလိုဟိုဟလာဘာဖြစ်လို့မီဒီယာတွေဒီလိုလှုပ်ရမှာလဲပေါ့အဲ့ဒါဆိုလို့ရှိရင်လှုပ်လို့ရတာဘယ်သူကလှုပ်လို့ရတယ်ပြီးလို့လှုပ်မယ်ဆိုလို့ရှိရင်လည်းဥပဒေကြောင်းအရခိုင်လုံးအောင်အရင်လှုပ်ပြီးမှလှုပ်ပါလားဆိုတော့ဒါဥပဒေကြောင်းအရ officially ဖြစ်အောင်ဘာလို့မလှုပ်ဖဲနဲ့ဒီလိုထောက်လန်းရေးအရင်စစ်ဆိုးရလက်ထက်ကထောက်လန်းရေးကခေါ်ပြီးတော့လှုပ်တယ်လို့မျိုးဘာလို့လှုပ်ရတယ်လဲဆိုတာမီဒီယာမျိုးကဖြစ်တာပေါ့
မင်းမြရတဲ့ရွေချက်ကိုတိတိကျကျမသိရပေမဲ့အဓိကအဖြစ်တော့လက်ရှိသတင်းစာဂျာနယ်တွေလက်ပတ်ရမှာငွေကြေးသုံးစွဲမှုကအဓိကမင်းမြန်ခဲ့တဲ့အကြောင်းစစ်စစ်မင်းမြန်ခံရတဲ့သတင်းဂျာနယ်တစ်စောင်ဖြစ်တဲ့မြန်မာပို့စ်ရဲ့ editor ချုပ်ဦးတန်းတိုက်သူကပြောပါတယ်အခုလိုမင်းမြန်မှုတွေဟာမီဒီယာလောကအတွင်းမှာငွေကြေးခွာခြားမှုတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတန်တရားဖြစ်လို့မင်းမြန်တာဆိုရင်တော့မီဒီယာလောကအတွင်းဈေးပေါပေါနဲ့အရှုံးခံရောင်းချနေတဲ့သတင်းစာဂျာနယ်တွေကိုဆက်ပြီးတော့သတင်းရတက်ဖွဲ့အနေနဲ့စုံစမ်းမှုတွေလုပ်တင်တယ်လို့ဦးတန်းတိုက်သူကပြောပါတယ
်အဲတကယ်တမ်းကျတော့ဒီလိုရွေးချယ်တဲ့ငွေကြေးကဆမ်းမှုတွေကြောင့်ပြည်ရှင်တို့မိသားမျိုးပြောင်းဖြစ်မယ်။ဒါမှမဟုတ်ဒီပေါ့နော်ငွေယူငွေမဲခွာချတာတွေမကြည့်အောင်လို့မိသားမျိုးဆိုရင်တော့သူတကယ်မမှန်ကန်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဝမ်မန္တလာနဲ့ကြိုးသွားမှာပဲလေ။ဘာလို့လဲဆိုတော့လက်ရှိတန်နေသေးဘာမှာကဘာလို့လဲဆိုတော့အရင်900လောက်ရှိတာကို300နဲ့ရောင်းတယ်။300ရှိတာကို100နဲ့ထိုးရောင်းနိုင်ကြတာဒါပြီးွက်ရည်ရှိသဘောမှာမကောင်းလေ။နိုင်ငံတကာမှာလည်းဒါမျိုးထုတ်လုပ်မှုတွေအောက်မှာကြာပြီးတော့မှအဲ့လိုဈေးဝက်ပြတ်စီတဲ့သဘောမျိုးနဲ့ရောင်းနိုင်ပြီးတော့ခုမပြူဘူးမှခုရည်နဲ့ထိစွတ်တာတွေရှိတယ်အဲ့ကကြတော့တကယ်တကယ်လားအဲ့လိုရည်ရွယ်ချက်မျိုးကောင်းတဲ့ရည်ရွယ်ချက်နဲ့လာမိတာမျိုးဆိုတော့ကျိုးဆိုပါတယ်ဘာလို့လဲဆိုတော့သူတို့တကယ်လို့ဘုရောလုံးမယ်ဒီ
ဆရာစင်းလောကသားတွေကြမကျင်တဲ့ဆရာတွေဖြစ်နေရတဲ့စစ်စေးမင်းမြတ်မှုတွေနဲ့ပတ်သက်လို့အစိုးရကတရားညွှန်ကြားချက်တစုံတရာမပေးမထားဘူးလို့တမရဦးသိန်းစင်ရဲ့ပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ကပြောပါတယ
်ကျွန်တော်တို့တမရယုံအနေနဲ့တရားညွှန်ကြားထားတာမရှိဘူးသို့တော်သူတို့စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ပုံမူတည်ခြင်းလို့အတင်းချက်နဲ့တိရစုံကြခြင်းလို့မေးတာမျိုးဖြစ်ပါလိမ့်
အခုလိုသတင်းရတဲ့ဖက်ကမေးမြန်းမှုတွေဟာမီဒီယာလောကအတွင်းမှာငွေကြေးခွာခြားမှုတွေရှိလို့လွတ်တာလို့လည်းသတင်းတွေထွက်နေပါတယ
်။အဲငွေကြေးခွာခြားမှုကတော့အဲ့ဒါနဲ့ပတ်သက်လို့လုပ်နေတဲ့ဖွဲ့စည်းတွေပဲကျွန်တော်တို့သိတယ်သို့တော့ဘယ်သူပဲဖြစ်ဖြစ်ပေါ့ဗျာပုံကတူချင်းပဲဖြစ်ဖြစ်ပဲဖွဲ့စည်းပဲဖြစ်ဖြစ်ပါငွေကြေးခွာခြားမှုနဲ့ပတ်သက်လာလို့ရှိရင်တော့ဒါကျွန်တော်တို့ကအဲငွေကြေးခွာခြားမှုနဲ့ပတ်သက်တဲ့ဥပဒေနဲ့ရေးယူခံမှာပေါ့
အခုလိုစာနယ်ဇင်းသမားတွေကိုမေးမြန်းတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအနေနဲ့တိကျတုံ့ပြန်မှုတစ်ခုကိုလာမယ့်ဗိုလ်ထုတ်ဖူးနေ့မှာသတင်းစာရှင်းလင်းပွဲတစ်ခုကျင်းပဖို့လည်းစီစဉ်နေကြပါတယ်အစိုးရရဲ့သတင်းရတက်ဖွဲ့အနေနဲ့မကြသေးခင်တုန်းကပေါ့မြုံနယ်ကအစိုးရရဲ့လက်နက်စက်ရုံကိစ္စကိုရေးသားခဲ့တဲ့ Unity Channel, ပြည်သူ့ခေတ် Channel, မြန်မာ Post နဲ့မြန်မာ Post Global သတင်း Channel, The Voice Channel, The Voice သတင်းစာတွေကိုမေးမြန်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။